ဆွေဒင်နိုင်ငံကမြောက်အတ္လန်တိတ်စစ်ရေးမဟာမိတ်နိုင်ငံများအဖွဲ့ NATO အဖွဲ့ဝင်လျှောက်လွှာကိုတူရကီသမ္မတရစ်ဆက်တေယက်အာဒိုဂန်ကပါလီမန်ကိုတနင်္လာနေ့ကတရားဝင်တင်ပြလိုက်တယ်လို့သမ္မတရုံးကပြောပါတယ်အခုလိုတင်လိုက်တာဟုအမေရိကန်နိုင်ငံကတနင်္လာနေ့မှာပဲကြိုးဆိုလိုက်ပါတယ်ဥပဒေကြောင့်တူရကီလွှတ်တော်မှစဉ်းစားပြီးမြန်နိုင်မြအမြန်ဆုံးအတည်ပြုပေးလိုက်မယ်လို့မျှော်လင့်ပါတယ်လို့အမေရိကန်နိုင်ငံယာယီဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမက်သျူးမယ်လာကတရင်တော့တွေကိုပြောပါတယ်တူရကီနဲ့ဟန်ဂေရီနိုင်ငံတို့ဟာဆွေဒင်ရဲ့ NATO ဝင်ခွင့်လျှောက်ထားချက်ကိုအတည်ပြုမပေးသေးပဲ NATO အဖွဲ့ဝင်နှစ်နိုင်ငံဖြစ်နေကြပါတယ်ရုရှားကယူကရိန်းကိုမနစ်ကဝေရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်မှာဆွေဒင်နိုင်ငံဟာသူ့ရဲ့ဘယ်ဘက်မှမလိုက်ရေးမူဝါဒကိုဆွတ်လွတ်လိုက်ပြီး NATO အဖွဲ့ဝင်မှုလျှောက်ထားခဲ့တာပါတူရကီနိုင်ငံရဲ့ကြေညာချက်ကအတက်ဖွဲ့တည်ငြိမ်စကားဖြစ်ပါတယ်လို့ဆွေဒင်ဝန်ကြီးချုပ် Alf Kristersson ကပြောပါတယ်တူရကီနိုင်ငံကကိုရာကြမီးရှို့မှုကိုအရေးယူဖို့နဲ့ကတ်စစ်သွေးကြောအဖွဲ့ကိုဆွေဒင်ကနေတူရကီကိုပြန်ပို့ဖို့ဆွေဒင်ပေါ်ဖိအားပေးခဲ့ပြီးနေတိုးဝင်ခွင့်ကိုအချိန်ဆွဲထားခဲ့တာပါဆွေဒင်နဲ့တစ်ချိန်တည်းလို့လျှောက်ထားခဲ့တဲ့ဖင်လန်နိုင်ငံကအေဘီလာမှာဝင်ခွင့်ရခဲ့ပါတယ်